မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကြံပေးပုဂ္ဂိုလ်ခရစ်စတီကင်နီဟာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစလောနဲ့အတူဒီကနေ့မနက်ပိုင်းကရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွေ့ဆုံဆွေးနွေးကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရတို့ကြားဆက်ဆံရေးပိုပြီးမြင့်တင်နိုင်မယ့်နည်းလမ်းတွေနဲ့ဆက်လင်းပြီးဆွေးနွေးကြတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒေသခံလူမှုအတိုက်အဝန်းတွေအတွက်အလုပ်ကံခွင့်လန်းတွေပိုပြီးဖန်တီးပေးနိုင်မယ်အမေရိကန်ရဲ့ယင်းနှုံနယ်မှုတွေပိုပြီးတိုးမြင့်သွားနိုင်ဖို့အတွက်သူဟာဆက်ပြီးဦးဆောင်လှုပ်ရှားသွားမယ်သူတို့ဖြစ်ပါတယ်လို့မစ္စစ်ကင်နီကဆွေးနွေးပွဲမှာပြောခဲ့ပါတယ်။မြန်မာဆွေးနွေးရေးဤမှန်ချက်ပန်းနဲ့ဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးနဲ့နိုင်ငံတော်ဝန်ရှိပြည်သူတွေအတွက်ပိုပြီးကောင်းမွန်တဲ့စီးပွားရေးအခွင့်အလမ်းတွေမြင့်တင်ဆောင်ရွက်နေတဲ့ပေါ်အမေရိကန်ပြည်ထောင်စုကလည်းဆက်ပြီးကူညီပံ့ပိုးသွားမယ်လို့တန်ယုံကရေးထားပါတယ်။မစ္စစ်ကင်နီဟာသမ္မတဘရာကိုဘာမကကမကထပြုထားတဲ့အစီအစဉ်တစ်ခုဖြစ်တဲ့အစ်တော်အောင်ရှလူငယ်ကောင်းဆောင်အစီအစဉ် YZLE အဖွဲ့ဝင်တွေဖြစ်ကြတဲ့မြန်မာလွှတ်တော်အမတ်တို့နဲ့လည်းဒီကနေ့မှပဲတွေ့ဆုံပါတယ်။မြန်မာနိုင်ငံရဲ့အတွင်းကူးပြောင်းရေးမှာကြံနေသေးတဲ့အခွင့်အလမ်းတွေ၊စိန်ခေါ်မှုတွေကိုဆွေးနွေးကြတယ်လို့တန်ယုံရဲ့ Facebook မှာဖော်ပြထားပါတယ်။ Mrs. Candy ဟာ Candy ရဲ့အခုမြန်မာနိုင်ငံခီးစဉ်ဟာဇူလိုင်လ12ရက်နေ့ကနေ14ရက်နေ့ထိဖြစ်ပြီးမြန်မာဒီမိုကရေစီအကူအပြောင်းကိုအမေရိကန်ပြည်ထောင်စုကလေးနက်ထားကြောင်းပြည်သူလူထုအချင်းချင်းအကြားဆက်ဆံမှုရဲ့တန်ဖိုးနဲ့မြန်မာနိုင်ငံစီးပွားဖွံ့ဖြိုးမှုအတွက်အမေရိကန်ရဲ့အထောက်ပံ့အရေးပါမှုကိုအလေးထားဖော်ပြရာရောက်တယ်လို့သူခီးစဉ်မတိုင်ခင်ထုတ်ပြန်ချက်မှာအမေရိကန်နိုင်ငံသားရေးဌာနကပြောထားပါတယ်။